မကင်ဗျူတို့ရဲ့အခုလာမဲ့မေလ2ရက်နေ့မှာအယ်ကိုင်ဒါအကြမ်းဖက်ခေါင်းဆောင်အိုစမာဘင်လာဒင်ကိုတုတ်တင်နိုင်ခဲ့တာတစ်နှစ်တင်းတင်းပြည့်ပြီဗ
ျ။ကိုတန်းလွင်ထွန်းကလည်းမေလ3ရက်နေ့မှာတစ်နှစ်ပြည့်တာမဟုတ်ဘူးလား။မမတ်ရရမနစ်ကမေလ3ရက်နေ့ညဘက်မှာသမရဦးဝါမကိုတိုင်ဒီသတင်းကိုကြေညာသွားတာကျွန်မမှတ်မိပါတယ်။
ဟုတ်ကဲ့ကမ္ဘာအရှိဘက်ချမ်းပါကစ္စတန်နဲ့အနောက်ဘက်ချမ်းကအမေရိကန်ဝါရှင်တန်ဒီစီမြို့တော်တို့အကြားမှာအချိန်ကွာခြားမှုကြောင့်တကယ်တမ်းအမေရိကန်ရေတပ်ကွန်မန်ဒိုစီအမှတ်6တပ်ဖွဲ့သားတွေအထူးရဟယင်20နဲ့ပါကစ္စတန်နိုင်ငံအဘော်တာဘတ်မြို့နာကအိုစမာဘင်လာဒင်ပုံအောင်နေတဲ့အိမ်ကိုဝင်ပြီးစီးနင်းခဲ့တဲ့အချိန်ဟာပါကစ္စတန်ဒေသစံတော်ချိန်မနေ့လင်းအားကြီးမေလ2ရက်နေ့ဖြစ်ပေမဲ့ဝါရှင်တန်ဒီစီမှာတော့မေလ1ရက်နေ့ညပိုင်းအချိန်ပဲဖြစ်နေသေးပါတယ်ဒါကြောင့်အိုစမာဘင်လာဒင်တည်ဆုံတဲ့နေရာရဲ့အချိန်နဲ့ပြောရင်မေလ2ရက်နေ့လို့ကျွန်တော်ကပြောတာပါ။အ
ဲ့ဒီတော့ဒီနေ့မှာဗားရီများထူးထူးခြားခြားလောက်ကြတာရှိလို့လေ။သတင်းစာတွေရုပ်မြင်သံကြားတွေမှာတော့အိုစမာဘင်လာဒင်တည်သွားပြီးနောက်ပိုင်းအမေရိကန်ပြည်ထောင်စုကြီးဟာထူးထူးခြားခြားပို့ပြီးလုံခြုံမှုရှိလာရဲ့လားဆိုတာကိုမေကွန်ထုတ်ကြားဝေဖန်ကြလုပ်နေတာတွေကိုတွေ့ရတာပဲ
။အမေရိကန်ကာကွယ်ရေးဝန်ကြီးလီယွန်ပန်နက်တာကတော့အမေရိကန်ပြည်ထောင်စုဟာပို့ပြီးလုံခြုံမှုရှိလာတယ်လို့အခိုင်အမာပြောတာပဲ။ဒါမှလည်းနိုင်ငံတကာအကြမ်းဖက်မှုဝါဒီတွေကတော့ဆက်ပြီးရှိနေသေးပြီးအယ်ကိုင်ဒါတွေကိုလွယ်လွယ်နဲ့အမြင့်ဖြုတ်နိုင်အောင်မှာတော့မဟုတ်ဘူးလို့သူကသတိပေးခဲ့ပါတယ
်။ပြီးခဲ့တဲ့တနှစ်တာကာလအတွင်းအမေရိကန်တွေအပေါ်ပြည်တွင်းမှာရောပြည်ပမှာပါတိုက်ခိုက်ခံရမှုရော့ကျလာခဲ့တာကိုကြည့်ရင်သူပြောတာဖြစ်နိုင်စရာရှိပါတယ်။ဒါပေမဲ့လည်းဒီနှစ်ပတ်လည်ကာလအတွင်းမှာအမေရိကန်မျိုးပေါ်မှာအိုစမာဘင်လာဒင်အတွက်လက်စားချေတိုက်ခိုက်မှုတွေကိုတွေ့ရစေမယ်လို့အယ်ကိုင်ဒါအဖွဲ့ကကြေညာထားတာလည်းရှိသေးတယ်မဟုတ်လား။
အိုစမာဘင်လာဒင်နောက်ပိုင်းအယ်ကိုင်ဒါအဖွဲ့ခေါင်းဆောင်အတော်များများကိုအမေရိကန်ဘက်ကနေရာအနှံ့ရှာဖွေတုတ်တင်မှုတွေလုပ်နိုင်ခဲ့လို့အယ်ကိုင်ဒါအဖွဲ့ဟာစွန့်ရည်အတော်ရော့ကျသွားပြီလို့တော့ပြောနေကြတာပဲ။သတိဆိုတာပိုတယ်တော့မရှိဘူးပေါ့နော်။အခုလောလောဆယ်အများစိတ်ဝင်စားနေကြတာကတော့အိုစမာဘင်လာဒင်ကိုအမေရိကန်တပ်ဖွဲ့ဝင်တွေဘလူချီယာခံပြီးတုတ်တင်နိုင်ခဲ့တယ်လဲဆိုတဲ့အသေးစိတ်အချက်လက်တွေပဲခင်ဗျ။ဒီတစ်ပတ်ပေါ်ထူးနေ့မှာအမေရိကန် NBC ရုပ်မြင်သံကြားမှာဒီအကြောင်းသတင်းမှတ်တမ်းပြဖို့ရှိတယ်။သမရအင်ဂျီရောမှာရှိတဲ့အထူးလှုပ်ဝက်ကြီးကြပ်ရေးခန်းမထဲမှာမနှစ်ကသမရအိုဘားမားနဲ့အတူကာကွယ်ရေးဝန်ကြီးနိုင်ငံခြားရေးဝန်ကြီး CIA အကြီးအကဲနဲ့လုံခြုံရေးအကြံပေးတွေကိုယ်တိုင်စောင့်ကြည့်ခဲ့ရတဲ့ရင်သက်ရှုမောစီးနင်းတိုက်ခိုက်မှုအကြောင်းကိုပါပြမယ်လို့ဆိုတာပဲ
ဟုတ်တယ်သူတို့ဟာကရုပ်ရှင်တွေကအတိုင်းပဲပါကစ္စတန်အဘော်ဂျာဘတ်မြို့နားမှာရေတပ်ကွန်မန်ဒိုတပ်ဖွဲ့ဝင်တွေဝင်ပြီးတော့စီးနင်းတိုက်ခိုက်တာကိုဂျိုရုထောက်လှမ်းရေးကတဆင့်သမရအင်ဗျူတော်လှုပ်ဝက်ကြီးကြပ်ရေးခန်းမထဲမှာပိတ်ကားပေါ်မှာမျက်ဝါးထင်ထင်မြင်ခဲ့ရတာတဲ့
သမရအိုဘားမားနဲ့အတူတာဝန်ရှိသူတွေအဲ့ဒီညကရုတ်တံပိတ်ကားပေါ်ကိုဝိုင်းပြီးကြည့်နေကြတဲ့ဓာတ်ပုံဆိုရင်လေသမိုင်းဝင်ဓာတ်ပုံဖြစ်သွားပြီပေါ့ဒီပုံထဲမှာနိုင်ငံခြားရေးဝန်ကြီးဟီလရီကလင်တန်ကဆိုရင်စိတ်လှုပ်ရှားပြီးသူ့ရဲ့ဗစက်ကိုတော့လက်နဲ့အုပ်ထားရတဲ့ပုံလေ
ဟုတ်မှာပေါ့ရုပ်ရှင်ကြည့်တာမဟုတ်ပဲလူတွေကိုတကယ်ပိတ်ခတ်တက်ဖြတ်ရတဲ့စီးနင်းတိုက်ခိုက်မှုဆိုတော့သူတို့လည်းစိတ်လှုပ်ရှားကြမှာပေါ့စစ်စီအောင်မြင်သွားတော့သူတို့အားလုံးလည်းပျော်သွားကြမှာပဲ
အဲ့ဒီအချိန်က CIA အကြီးအကဲဖြစ်ပြီးအခုကာကွယ်ရေးဝန်ကြီးဖြစ်နေတဲ့လီယွန်ပန်နက်တာကတော့ဘသူမှဝမ်းပန်းတသာမပျော်နိုင်ခဲ့ကြပါဘူးတဲ့အောင်မြင်သွားပြီဆိုပြီးစိတ်သက်သာရရတက်မချကြရတဲ့အခြေအနေပဲရှိပါတယ်တဲ့အိုဘားမားရဲ့အင်ဂျီရောပြောခွင့်ရပုဂ္ဂိုလ်ဟောင်းဖြစ်တဲ့ရောဘတ်ဂစ်ဘစ်ကတော့သမ္မတအိုဘားမားကအိုစမာဘင်လာဒင်ကိုတုတ်တင်နိုင်ရေးအတွက်အမတန်စွန့်စားရတဲ့လေးနက်တဲ့ဆုံးဖြတ်ချက်တရက်ကိုတတိရှိရှိချမှတ်ပေးခဲ့တာဖြစ်တယ်လို့ဆိုပါတယ်ဒီလိုလှုပ်ရမျိုးကိုအိုစမာဘင်လာဒင်ကိုလိုက်ပြီးခြေရာခံဖို့အမေရိကန်အနေနဲ့တိတ်ပြီးအာယုံထားမနေပါနဲ့လို့2009ခုနှစ်တုန်းကပြောခဲ့ဘူးတဲ့အခု Republican သမ္မတလောင်း Mitt Romney နဲ့နှိုင်းယှဉ်ကြည့်ကြပါအောင်လို့တောင်ပြောခဲ့ပါတယ
်ပြောရင်းဆိုရင်သမ္မတရွေးကောက်ပွဲမဲဆယ်ပွဲတွေစီကိုလှည့်သွားပြန်ပါပြီ
ရွေးကောက်ပွဲနှစ်ဆိုတော့ဘာပဲပြောပြောရွေးကောက်ပွဲဘက်ကိုပဲဥတည်နေတာပေါ့ဗျာအမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးဆိုတာဟာအမတန်အရေးကြီးတဲ့အကြောင်းဆိုတော့မဲဆန္ဒရှင်တွေအနေနဲ့တတ်တည်ရှိတဲ့ပြတ်သားတဲ့ကမ္ဘာပေါ်ကခေါင်းဆောင်တွေနဲ့လက်တွဲလုံနိုင်တဲ့သမ္မတလောင်းကိုရွေးကြပါလို့မဲဆွယ်ပြီးစော်ဩနေကြတာပဲလေ
အဲ့ဒီတော့ Republican တွေဘက်ကရောဘလို့ပြန်ပြီးတော့အကြောင်းပြကြတယ်လဲ
အိုစမာဘင်လာဒင်ကိစ္စကတော့ဆုံးဖြတ်ပိုင်ခွင့်ရှိတဲ့သမ္မတကိုယ်တိုင်ကအဲ့ဒီတုန်းကဆုံးဖြတ်လုဆောင်ခဲ့တဲ့ကိစ္စနောက်ပြီးအောင်မြင်သွားခဲ့တဲ့ကိစ္စဆိုတော့သူတို့လည်းဘာမှမပြောတာပါဘူးဒါမှလည်းဒီအရေးဟာအမေရိကန်တနိုင်ငံလုံးစုစုပေါင်းပေါင်းဝမ်းသာကြရမယ်ညီညွတ်ကြောင်းပြသရမယ်အရေးဖြစ်တယ်ဒါကိုအကြောင်းပြပြီးနိုင်ငံရေးအမျက်မထုတ်သင့်ဘူးလို့ပဲပြောကြပါတယ်တကယ်တမ်းမှကတော့အိုစမာဘင်လာဒင်တုတ်တင်နိုင်ခဲ့တဲ့အရေးကိစ္စပြီးရင်အမေရိကန်မှရင်ဆိုင်နေရတဲ့တခြားအရေးကြီးတဲ့ကိစ္စတရက်လည်းရှိနေပါသေးတယ
်အယ်ကိုင်ဒါတစ်ဖွဲ့လုံးကိုမြေလံရှင်းနိုင်ဖို့လားဒါတော့သိမ့်မလွယ်ဘူးလို့ထင်တယ်ဘာသာရေးကိစ္စတွေကလည်းရှိနေသေးတယ်မဟုတ်လား
ဟုတ်ကဲ့ပါကစ္စတန်နိုင်ငံထဲမှာရှိနေတဲ့အိုစမာဘင်လာဒင်ကိုပါကစ္စတန်အာဏာပိုင်တွေကိုအသိမပေးဘဲဝင်ပြီးတိုက်ခိုက်ခဲ့တာဟာနိုင်ငံတော်အချုပ်အခြာအာဏာကိုစော်ကားတာလို့ပါကစ္စတန်ဒီဘက်ကယူဆခဲ့ကြတယ်လေအဲဒါကြောင့်ပဲအဲ့ဒီချိန်ကပါကစ္စတန်မှာရှိနေတဲ့အမေရိကန်သံအမတ်ကြီးကင်မရွန်မွန်တာက
The attack against bin Laden was not an attack on Pakistan. It was an attack on a common enemy. And that what we need to do...
Osama bin Laden ကိုဝင်ပြီးတိုက်ခိုက်တာဟာပါကစ္စတန်ကိုတိုက်တာမဟုတ်ပါဘူး။တကဘာလုံးရဲ့ဘုံရန်သူကိုတုတ်တင်ဖို့လုပ်ခဲ့တဲ့ကိစ္စပါ။အဲဒီတော့ဒီကိစ္စနဲ့ပတ်သက်ပြီးပါကစ္စတန်ဘက်ကမကျေနပ်မှုတွေကိုပြေလည်ဖို့ဆိုရင်နှစ်ဖက်ပူပြီးနီးနီးကပ်ကပ်ပူးပေါင်းလှုပ်ဆောင်သွားဖို့ပဲလိုပါတယ်လို့တမ်မကြီးကင်မရွန်မန်တာကပြောသွားခဲ့တာပါ။
အာဖဂန်နစ္စတန်မှာဆင်နွှဲနေရတဲ့စစ်ပွဲနဲ့ဒီအယ်ခိုင်ဒါဘာသာရေးအစိုးရတွေကိုရင်ဆိုင်နေရတဲ့ပြဿနာမှာအမေရိကန်အနေနဲ့ပါကစ္စတန်နိုင်ငံကိုမဟာမိတ်အဖြစ်အရေးကြီးလိုအပ်နေတယ်မဟုတ်လား
။မနစ်ကမေလ2ရက်နောက်ပိုင်းမှာတော့ပါကစ္စတန်နဲ့ဆက်ဆံရေးဟာပုံမှန်မဟုတ်တော့ပါဘူး။ဒါပေမဲ့ပိုကောင်းလာအောင်တော့လုပ်ရမှာပါပဲ။အာဖဂန်ကတပ်ဖွဲ့တွေပြန်ပြီးရုတ်သိမ်းရေးကိုမဟာဗျူဟာအရပါကစ္စတန်နဲ့အတူလက်တွဲပြီးမလုပ်နိုင်ရင်ဘာမှအောင်မြင်မြင်အကောင့်ထဲပို့ဖို့မလွယ်ပါဘူးလို့တမ်မကြီးကင်မရွန်မန်တာကပြောပါတယ်။ဒီကြားထဲမှာပဲအာဖဂန်နစ္စတန်မှာဖြစ်ခဲ့တဲ့အမေရိကန်လီဒါစ်ခန်းမှာခူရန်ကျမ်းစာအုပ်တွေမီးရှို့မှုအာဖဂန်အရက်သားတွေကိုအမေရိကန်မရိန်းတပ်ဖွဲ့ဝင်တဦးကအကြောင်းမဲ့တပ်ဖြတ်မှုစတာတွေကြောင့်လဲဒေသတွင်းမှာအမေရိကန်တွေကိုလူမုန်းများနေတယ်လို့ပါကစ္စတန်ရဲ့ဆက်ဆံရေးကလည်းပိုပြီးတင်းမာနေရပါတယ
်။ဘာပဲပြောပြောချမကတော့ဒီတစ်ပတ်လူပြောအများဆုံးဖြစ်နေတဲ့ NPC ကလာမဲ့အိုစမာဘင်လာဒင်ကိုတုတ်တင်နိုင်ခဲ့တဲ့နှစ်ပတ်လည်အထူးရုပ်မြင့်တန်ကြားအစီအစဉ်ကိုပဲစောင့်ကြည့်တော့မယ်ရှင်။
ကောင်းပါရဲ့ခင်ဗျာ။